မြန်မာနိုင်ငံကအမျိုးသမီး 9,500 ကျော်ဟာတရုတ်မျိုးသားတွေနဲ့အတင်းအကျပ်လက်ထပ်ခိုင်းစေခံနေရပြီးအဲ့ဒီထဲကအများပြားဟာအတင်းအကျပ်သားသမီးယူခိုင်းတာခံနေကြရတယ်လို့လေလာမှုတစ်ခုကဖော်ပြခဲ့ပါတယ်။ဒါပြင်ဒီရက်ပိုင်းအတွင်းမှာလည်းတရုတ်မြန်မာနယ်စပ်မူဆယ်မြို့မှာမြန်မာမျိုးသမီးတွေကိုအငှားကိုဝင်ဆောင်ဖို့နဲ့တရုတ်မျိုးသားတွေနဲ့ပေါင်းသင်းဖို့ခေါ်တဲ့ကြော်ညာတွေလည်းတွေ့နေရတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီဌာနကလည်းဒီနှစ်အင်ဒီချင်းတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံရတဲ့အမှုတွေအရင်ကထက်ပိုပြီးများလာတယ်လို့ပြောတာလည်းတွေ့ရပါတယ်။ကချင်ပြည်နယ်ရဲ့ကွန်ရက်ကဒေါ်ခွန်ကြားကကချင်ပြည်နယ်မှာမျိုးသမီးတွေသာမကမျိုးသားတွေပါရောင်းစားခံနေရတာရှိတယ်လို့ပြောပါတယ်
။တော်တော်များများမင်းကလေးတွေမကယောက်ျားလေးပါအဲ့ပုံစံမျိုးဖြစ်နေတယ်သူကတရုတ်ထက်မှသူတို့ကအလုပ်လုပ်ဖို့ဆိုပြီးမှအဲ့လိုမျိုးပါသွားကြတယ်။တချို့ကတော့သူခိုင်းပြောမှအခမဲ့ခိုင်းလိုက်ပြီးလာစားမပေးနဲ့။နောက်ဆုံးကျတော့ဒီရဲခတ်တဲ့ခါမှပြန်ပါလာအဲ့လိုမျိုးတွေဖြစ်တာပေါ့။မိန်းကလေးတွေကကျတော့ဒီလက်ထပ်တဲ့ပုံစံမျိုးနဲ့ပြီးလို့ရှိရင်တော့အခုတော့ပေါ်တင်ပါပဲဒီကိုအငှားကိုဝင်ဆောင်ကအစားအဲ့လိုဖြစ်နေတယ်။သူကကအချင်းချင်းရောင်းစားတဲ့ဟာတွေတောင်ရှိနေပြီးတော့အဲ့လိုဖြစ်နေတယ
်။ဒီလိုမြန်မာနိုင်ငံကနေအင်းကြီးချင်းတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံရမှုတွေပိုများလာနေတာနဲ့ပတ်သက်ပြီးမျိုးသမီးရဲ့လှူရှာသူတူဖြစ်တဲ့ကချင်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ဒွဲဘူးကအခုလိုပြောပါတယ်
။အဲဒီအခြေအနေကတော့ဒီမှာအိုက်ပွဲတွေဖြစ်နေတယ်အလုပ်ကံမရှိဘူးပေါ့နော်။ဆစ်ဆောင်နေများနေတယ်။အဲ့ခါကျတော့ဒီမှာစီးပွားရေးလုပ်ငန်းကဘာမှမရှိဘူး။ဘာမှလည်းလှူစားလို့မရဘူး။အဲ့တော့ကြိုးတူအောင်သားတွေကကြောက်တောင်းရလှူစားဖို့ကလည်းဒီတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ရင်းချတဲ့အခါကျတော့တွားရင်းလာရင်ဖြစ်တယ်အဲ့ဒီအခါကျတော့တရုတ်ပြည်ဘက်ကိုတောက်တာများတယ်ပေါ့နော်အဲ့ဒီအခါကျတော့အဲ့ဘက်မှာတွားရင်းလာရင်လည်းဒီလူကုန်ကူးမှုကတော့များလာပါပဲ
တရုတ်နိုင်ငံမှာကလေးတယောက်မူဝါဒကြောင့်အမျိုးသားဥယျာဉ်34တန်းလောက်ပိုများနေပြီးမြန်မာဗီယက်နမ်ကမ္ဘောဒီးယားနဲ့မြောက်ကိုရီးယားတို့လိုအိမ်နီးချင်းနိုင်ငံတွေကသရိုသမီးတွေမှောက်ခိုကူးတာတွေဖြစ်လာစေတယ်လို့လေလာသူတွေကပြောနေပါတယ်တော်တွဲဘူကလည်းလူကုန်ကူးတဲ့အလုပ်ဟာတရုတ်ပြည်ဘက်မှာစီးပွားရေးတစ်ခုလိုဖြစ်နေတယ်လို့ဆိုပါတယ
်တကယ်တမ်းကအဲ့လိုမျိုးအလုပ်တွေကိုလေတကယ်ကိုစီးပွားရေးတစ်ခုနဲ့လုပ်နေအဲ့ဘက်ကလူကုန်ကူးခံရပြီးကြံရောက်တဲ့လူတွေပြောပြတယ်အဲသူတို့ level အိမ်တအိမ်မှာစုထားပြီးမှသူတို့လာကြည့်တာပေါ့နော်လာကြည့်မှအဲ့လိုမျိုးအယဝင်မရအဖြစ်ပေါ့မင်္ဂလာဆောင်ပေးတာပါညာပေါ့အဲ့အဲ့လိုမျိုးတွေလုပ်တာရှိတယ်ဒါပေမဲ့သူတို့ကအဲ့မှာနောက်ထပ်တယောက်ကိုလည်းပြန်ရောင်းလို့ရတယ်အဲ့လိုမျိုးသူတို့ပြောပြတာရှိတယ်သူမပေါင်းချင်တော့ဆိုလို့ရှိရင်အဲ့ဒီမိမပြောင်းစားလို့ရတယ်တချို့ကျတော့လည်းသူတို့ယူမိတဲ့ယောက်ျားတွေကကောင်းတဲ့အခါကျတော့သူတို့ကကောင်းပေါင်းသိနေပြန်လာတဲ့လူတွေပြောပြတာပေါ့နော
်အခုလိုမြန်မာနိုင်ငံကလူကုန်ကူးခံရမှုတွေပိုပြီးများလာနေတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်စရာဖြစ်နေကြောင်းနိုင်ငံအစိုးရအနေနဲ့လေးလေးနက်နက်ပို့ပြီးကင်တွယ်သင့်တယ်လို့မြင်ကြောင်းအမျိုးသမီးအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကဒိုရိုက်တာမခင်လေးကပြောပါတယ
်။ဒီရုပ်ကြီးကိုရောင်းစားခံရတာ၊လူကုန်မှုခံရတဲ့ပြဿနာတွေကကျွန်တော်တို့အိုးအရင်နှစ်တွေတည်းကဒါအနေနဲ့ကြားနေရတာပေါ့နော်။အခုဆိုရင်တော့ပုံပြီးတော့ကြောင်ကြောင်ချင်းချင်းမြန်မာစာနဲ့ကိုရေးပြီးတော့ပေါ့နော်။ကြော်ညာထားတဲ့ဟာတွေပါတွေ့ရတဲ့အခါကျတော့အခုဒီပြဿနာကကြောပါမတော်ပဲပုံပြီးတော့ရဲရဲတင်းတင်းနဲ့ဆောင်ရွက်လာတဲ့သဘောတွေတွေ့ရတဲ့အတွက်ကျွန်တော်တို့လူကုန်ကူးမှုတိုက်ချက်ရေးတို့ဒါတွေဆောင်ရွက်နေရတာတကယ်ပဲဖြစ်ရမှုရှိရလားဆိုတာကိုလည်းကျွန်တော်တို့ပြန်ပြီးတော့သုံးသပ်ဖို့လိုနေလို့ထင်ပါတယ်။နောက်တစ်ခါဒီရောင်းစားခံလို့ပြဿနာဖြစ်လာလို့ပြန်လာတဲ့အမျိုးသမီးတွေအတွက်ပို့လေလူမှုဝန်ထမ်းဦးစီးဌာနကနေပြီးတော့ကယ်ဆယ်ရေးစခန်းတွေခဏခိုလုံမှုနေရာတွေလုပ်ပေးထားတယ်လို့ရှားပေမဲ့ဒါလည်းပြောင်းမှုအားနည်းတယ်လို့ကျမတို့သုံးသပ်လို့ရတယ်ကျမတို့လိုရက်ဖက်ဖွဲ့ကြီးတွေလူမျိုးဖွဲ့တွေကြတော့နိုင်ငံဖြစ်နေတဲ့ကိစ္စတွေနိုင်ငံချင်းဆက်ဆက်နေတဲ့ပြဿနာတွေကိုဂရွယ်ဖို့ကဖြတ်ပါတယ်နိုင်ငံအစိုးရတွေနဲ့တာဝန်ရှိတဲ့သူတွေကဒီထက်ပိုပြီးတော့လေးလေးနက်နက်ဂရွယ်ဖို့လိုတယ်လို့တော့ကျမတို့မြင်တယ
်မြန်မာနိုင်ငံကနေအိမ်ကြီးချင်းတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံရမှုတွေပိုပြီးများလာနေတယ်ဆိုတာနဲ့ပတ်သက်ပြီးတင်ပြခဲ့တာပါမြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေညရာတိမ်ယူတာတွေအတင်းအကျပ်ပြန်လဲနေရာချထားတာတွေနဲ့လူခွင့်ရေးချိုးဖောက်တာတွေကြောင့်ညရာမဲ့တွေနဲ့အလုလက်မဲ့တွေကြက်ကြက်ပြက်ပြက်ဖြစ်ပေါ်စေပြီးတရုတ်နိုင်ငံထဲကိုလူအစုလိုက်ပြုံလိုက်ပြောင်းရွှေ့နေထိုင်မှုဖြစ်စေတယ်လို့လေလာသူတွေကပြောဆိုနေကြပါတယ်ရှင်